တော်ရရှိမြအားလုံးမင်္ဂလာပါခင်ဗျာကျွန်တော်ဒီနေ့ယုံကြည်ရာကဏ္ဍလေးမှာကိုကုကုဖတ်ဖို့ရေးတဲ့စာဆိုတဲ့ခေါင်းစဉ်လေးနဲ့ဆွေးနွေးပြောကြချင်ပါတယ်diary ဆိုတာမျိုးထက်စာရင်တော့ကျွန်တော်က note to self လို့ပဲပြောချင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တနေ့တနေ့ကိုစိတ်ကူအတွေးတွေခံစားချက်တွေနဲ့ဖြတ်သန်းနေကြပေမဲ့ဒါတွေကစိတ်ထဲမှာပဲဖြစ်ပြီးတော့စိတ်ထဲမှာပဲပျောက်သွားတယ်ပေါ့ဟိုးအရင်ခေတ္တရာဆိုရင်တချို့သိပ္ပံပညာရှင်ကြီးတွေသူတို့အဲ့ရပေမှာစကူစုပ်လေးနဲ့ခဲတံလေးနဲ့ထားတယ်တရေနိုးလို့စိတ်ကူအစ်တတခုရတယ်ဆိုဒါလေးကိုချရေးပြီးတော့မှပြန်အိတ်သွားတယ်ဆိုတာမျိုးလဲအားလုံးကြားပူးကြမယ်ထင်ပါတယ်ဒါမျိုးအမှုအကျင့်လေးကိုကျွန်တော်တို့ကလက်တွေ့ဘဝမှာလုပ်လို့မရဘူးလားကျွန်တော်တို့ကိုယ်နဲ့မကွာအများအားရှိနေတယ်ဖုန်းနဲ့မှာအချိန်မျိုးချမှတ်ထားလိုက်လို့ရတယ်အချိန်လေးတခုကိုရောက်နေပြီဒီလိုချမှတ်ခြင်းအပြင်ကိုယ်စိတ်ထဲမှာပဲရှိနေတဲ့အတွေးတစားကကိုယ်မျက်စိနဲ့မြင်ရတဲ့အချိန်လေးတခုကိုရောက်လာတယ်ပို့ပြီးတော့တိတိကျကျပြပြပြင်းပြင်းမျက်စိနဲ့မြင်လာရတယ်အဲ့တော့ကိုယ့်ရဲ့အိမ်မက်တွေဆိုလို့ရှိရင်ဒါကိုယ်နဲ့တဆင့်ပိုနီးစပ်လာတယ်အဲခန်းစားချက်တွေကျွန်တော်တို့စိတ်တအားဆိုးတယ်စိတ်ဓာတ်တွေကျတယ်ဆိုလို့ရှိရင်မိတ်ဆွေတငယ်ချင်းတယောက်ကိုလိုက်ရှာပြီးပြောဖို့ဆိုတာအမြဲတော့မလွယ်နိုင်ဘူးအဲ့တော့ဒါမျိုးကြလို့ရှိရင်စာမျက်နှာတွေကသူတို့ကကိုယ်စိတ်တဲ့ဖြစ်တဲ့များကိုနားထောင်ပေးတဲ့အခါကျတော့ဒါဒီကိုယ်စိတ်ထွက်ပေါက်တစ်ခုလည်းဖြစ်လာတယ်အဲ့တော့ဒီလိုမျိုးသာကိုဖတ်ဖို့စာရေးတဲ့အကျင့်လေးဖြစ်လာပြီဆိုလို့ရှိရင်ဒါသူတို့ကကိုယ့်ရဲ့တိုးတက်လာခြင်းမတိုးတက်လာခြင်းတွေကိုလည်းသူတို့ထောက်ပြလာနိုင်တယ်ကိုယ်အိမ်မက်တွေနဲ့နီးလာလားဝေးသွားလားကိုယ်ဘာတွေပြောင်းလဲသွားလဲအချိန်တော်တော်လေးကြာသွားပြီဆိုလို့ရှိရင်နောက်ထပ်ရလာတဲ့အကျိုးတခုကကျွန်တော်တို့မကြာခဏစိတ်ထက်ကြတတ်တယ်အဲ့တော့စိတ်ထက်ကြပြီဆိုလို့ရှိရင်ဟာငါဒီတစ်ခေါက်တော့အဆိုးဆုံးပဲငါတအားစိတ်ထက်ကြနေပြီဆက်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာသူတို့တွေကပြန်ပြောပြလိုက်မယ်စာရွက်တွေကမမေ့တဘူးပြကျွန်တော်တို့ကသာတနေ့တနေ့လှုပ်ရှားရုန်းကန်နေနဲ့ကိုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုအိမ်မက်တွေကိုမေ့ခြင်းမေ့သွားတာသူတို့ကတော့အချိန်မျိုးပြန်ပြောပြနိုင်တယ်မင်းဘယ်တော့ကဘလို့ဒီလိုအခက်ခဲနဲ့ကြုံရလို့ဘလို့စိတ်တက်ကြခဲ့တယ်။ဒါတွေကိုအခုချိန်ပြန်တွေးကြည့်လိုက်။ဘာမှမဟုတ်တော့။အဲ့ခါကျတော့ကိုကဘာကိုမြင်လာတယ်လဲဆိုကိုဖြတ်တန်းခဲ့တဲ့ခရီးစဉ်ကိုအခုရောက်နေတဲ့နေရာ။ဒါတွေကိုမြင်လာတဲ့အခါမှာကိုရှေ့ဆက်မဲ့လမ်းအတွက်တွန်းအားတွေဖြစ်လာတယ်လို့တော့ကျွန်တော်ကတော့ယုံကြည်တယ်။အဲ့တော့ဒီဖြစ်လာတဲ့တွန်းအားကဒီတက်ကြန်နေပါတွေကိုဖတ်ပြီးတော့ရလာတဲ့ဘယ် motivation နဲ့မှမတူဘူး။ဒါကိုအတွေ့အကြုံတွေကကိုပြန်ရတဲ့သင်ခန်းစာ။ကိုအတွေ့အကြုံတွေကပြန်ရတဲ့တွန်းအားဒါပေမဲ့ဒီတွန်းအားရဖို့အတွက်ကတော့အခုကျွန်တော်ပြောနေတဲ့လိုမျိုးကိုကုတ်ကုတ်ဖတ်ဖို့စာရေးထားမှပဲရလိမ့်မယ်အဲ့တော့စာမရေးတတ်ဘူးဆိုတာမျိုးကတော့စင်ကြေမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုကိုသူများဖတ်ဖို့ရေးတာမှမဟုတ်တာကိုဖတ်ကုတ်ဖတ်ဖို့ရေးတာပဲစာရေးဆရာနာမည်ကြီးတွေတောင်မှသူတို့ပထမဆုံးစာအုပ်ကိုရအောင်ရေးပြီးတော့မှနောက်ထပ်စာအုပ်ပေါင်းမြောက်များစွာနဲ့နာမည်ကြီးလာတာမျိုးပေါ့သူတို့တွေဆိုအများအားပြောလို့ရှိတယ်အာကိုငငယ်တော့ပထမဆုံးထုတ်ခဲ့တဲ့စာအုပ်ဆိုရင်ပြန်မဖတ်ပြရစေနဲ့ရှက်လို့ပါပါညာနဲ့ဟာတာပေါ့နော်ကျွန်တော်တို့လည်းအခုကိုယ့်ရဲ့ပထမဆုံးစာမျက်နှာကိုကိုရေးတဲ့အကျင့်လေးလောက်ကြည့်စေခြင်းနဲ့အဲ့တော့ဒီစာမျက်နှာနဲ့နောက်ပိုင်းစာမျက်နှာတွေထပ်ဖြစ်လာတဲ့အချိန်မှာကိုဘဝအမှတ်တမ်းတစ်ခုကိုအချိန်မရေးပြန်ကြည့်လို့ရတဲ့အမှတ်တမ်းတစ်ခုဖြစ်လာနိုင်စရာရှိပါတယ်တကယ်လို့များပေါ့နော်ကျွန်တော်တို့ဒီ Diary of Anne Frank လိုမျိုးတစ်ချိန်ချိန်မှာကိုစာတွေကနာမည်မကြီးသွားဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးကျွန်တော်တို့စာရေးဆရာကြီး Edgar Allan Poe ဆိုလို့ရှိရင်လည်းသူမရှိတော့တဲ့အချိန်မှာသူရေးခဲ့တဲ့စာတွေကပြန်နိုင်မဲ့ကြီးတာပေါ့နော်ဒါကတော့ကျွန်တော်ဖြည့်ဆွပြောတာပါအဲ့တော့ကျွန်တော်ဒီနေ့ပြောတဲ့အကြောင်းအရာလေးကတော့ဒီကိုကိုဖတ်ဖို့ရေးတဲ့စာ note to self အဲ့တော့ဒီလိုစာလေးတွေဒါကိုရေးပြမယ်ဆိုလို့ရှင်ဒါဒီကိုရဲ့စိတ်ကူအိမ်မက်တွေကိုခံစားချက်တွေကိုပို့ပြီးတော့ပြပြင်းလာတယ်ကိုအတွက်ပို့ပြီးတော့အထောက်အကူဖြစ်နိုင်တဲ့အလေးချိန်လေးတစ်ခုဖြစ်တယ်ဆိုတာကိုပြောကြလိုပါတယ်သောရရှင်များအားလုံးအကြံဉာဏ်ချတဲ့ဒီလိုပိုင်ဆိုင်နိုင်ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။